ရခိုင်ပြည်နယ်မြောက်ပိုင်းကမင်းပြားမြို့နယ်စိတ်တရကျေးရွာမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားစစ်ရေးပြည်ပခါတွေကြောင့်ကျေးရွာအုပ်ချုပ်ရေးမှုအပါအဝင်လူ3ဦးသေဆုံးခဲ့တယ်လို့သိရပါတယ်။တက်မတော်ဘက်ကထုတ်ပြန်ချက်မှာတော့2ဦးသေဆုံးတယ်လို့ပဲပါရှိပြီး AA နဲ့ပတ်သက်တယ်လို့တန်တရားရှိသူ9ဦးကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်။စုံစမ်းမေးမြန်းထားတဲ့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်တရကျေးရွာပြည်ခတ်တိုက်ခိုက်မှုအတွင်းကျေးရွာအုပ်ချုပ်ရေးမှုအပါအဝင်3ဦးသေဆုံးသွားတယ်လို့စိတ်တရကျေးရွာသားတို့ကအခုလူပြောပါတယ်
။အဲဒီရွာလေးမှာတိုက်ပွဲမဖြစ်ဘူး။ရွာနောက်မှာလည်းမဖြစ်ဘူး။အေးနေညာကညနေ7နာရီနေ့လောက်မှာစစ်တရအုပ်ချုပ်ရေးမှုအိမ်မှာလူစုလူဝေးတွေ့လို့လေစစ်တပ်ကတခါလေးဝင်ပြီးဒေသဘုံ300ဘာကနပ်ပစ်ဖောက်ပြီးတခါလေးဝင်ဖမ်းတာအဲဒီမှာကျောင်းလမ်းတကျောင်းနဲ့ထွက်ပြစ်သူကထွက်ပြစ်ဆိုတော့အဲဒီမှာအနေနဲ့နောက်ထပ်လိတ်ပြစ်တယ်လေပြတဲ့ရှင်မဟိုအုတ်ရွှေမုံဤအနည်းကအမျိုးသမီးတယောက်ကိုကြည်စံထိမှန်တယ်နောက်ပြီးစင်တရာအုတ်ရွှေမုံကိုလေအဲ့မှာသူကအိမ်နောက်ဘက်မှာဖုံးပြနေတဲ့အခါကျအဲ့မှာသူ့ကိုလေအနားပေါင်နဲ့ရိတ်သက်ပြစ်တယ်လို့သိရကျွန်တော်တို့သွားကြည့်တဲ့အခါမှာတွေ့ရအဲ့သက်ပြစ်ခဲ့ပုံကိုကျောင်းမရွာကကျောက်တောင်ဟန်တယောက်လေးပါသေးတယ်အဲ့ဒီမှာကျောက်တောင်ဟန်ကိုလေအနားနဲ့လိတ်ပြစ်တဲ့အခါကျတော့အဲ့ဒီဘက်ဒီနိုဒီနာကနေကြည်စံဝင်သွားတာသူ့ကိုတနက်တန်ရနဲ့ဟိုအဲ့ဒီနေ့မှာပဲဖမ်းသွားရင်မနေ့က3နာရီ4နာရီပတ်ဝန်းကျင်လောက်မှာဒီမိသားစုတွေကသွားချေတဲ့အခါကျတော့အဲ့ဒီမင်းပုံတောင်ရတောင်ချေအောက်မှာရှိတဲ့ဒီတလူချောင်းကျေးရွာရွာနီးစပ်မှာအဲ့ဒီကျောင်းမကျေးရွာတာဝန်ခံအလောင်းကိုတွေ့ရတယ်အဲ့ဒီအလောင်းကဓာတ်နဲ့နေမဲကိုဖျက်ထားတာတွေ့ရတယ်
ဒီစင်မှာ7ရက်နေ့ကပြည်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်စိတ်တရကျေးရွာအုပ်ချုပ်ရေးမှုဥညာဒိန်ကြောင့်မော်ကျေးရွာတာဝန်ခံဦးကျော်အေးမောင်နဲ့ရွာသူတော်ပြပြဝင်းတို့တိတ်ဆုံသွားတယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဒီစင်ဘာ7ရက်နေ့ကမင်းပြမြို့နယ်ရာမောင်ဒရာနီပတ်ဝန်းကျင်တဝိုက်မှာနေမြေလုံးကျုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းစိတ်တရကျေးရွာရောက်မှာပြည်ခတ်မှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်။
အဲ့ဒီမှာကျွန်တော်လုံလုံရေးစစ်ကြောင်းကိုအဲ့ဒီအိမ်တိုင်ဘောနီပြစ်ခတ်ခဲ့ရရှိတယ်။အဲ့ဒီမှာပြန်လည်းပြစ်ခတ်တယ်။ဒီမှာထိတွေ့မှုဖြစ်တယ်။ထိတွေ့မှုဖြစ်ပေါ်ကြဆစ်စစ်တဲ့အခါမှာတော့အဲ့ပေါ်မှာတော့ဒီမတင်ငါဘွယ်မျိုးသားနှစ်ဦးသေဆုံးနေတာတွေ့ရတယ်။ပြင်တော့အဲ့ဒီအင်းညာတော့မှာ9ယောက်တွေ့ရှိရတဲ့အတွက်သူတို့ဆစ်စစ်မင်းများပြောကြပနာမဆစ်စစ်ကြရဒီအဖွဲ့ဝင်တွေနဲ့မာဂန်တွေဖြစ်တယ်လို့ဒီစားတယ်လို့တရားဥပဒေတိုင်းနဲ့အမှုခွင့်ဆစ်စစ်နိုင်ရေးအတွက်ရဲစခန်းကိုကျွန်တော်လွှဲပြောင်းထားပြီးဖြစ်ပါလေ။
ကျေးရွာတွင်နေအိမ်တလုံးပေါ်ကနေအေအဖွဲ့ကလက်နက်ငယ်နဲ့ပြစ်ခတ်ခဲ့လို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြမစစ်တပ်ဘက်ကအရာရှိတူတန်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်။တိရခန့်တွေကတော့ဒီပြစ်ခတ်မှုဖြစ်စဉ်တွင်3ဦးသေဆုံးတယ်လို့ပြောဆိုနေပေမဲ့တမတော်ဘက်ကတော့2ဦးသေဆုံးကြောင်းပြောပါတယ်။စစ်တရရွာပြစ်ခတ်မှုတွင်သေဆုံးခဲ့သူကျေးရွာအုပ်ချုပ်ရေးမှုဥညာဒိန်နဲ့တော်ဖြူဖြူဝင်းတို့အတွက်ကပြမှုကျူးလွန်သူတွေကိုအေးအေးယူပေးဖို့မိသားစုဝင်တွေကနေမင်းပြမျိုးမရဲစခန်းနဲ့မြန်မာနိုင်ငံမျိုးရာလူခွေးရေးကော်မရှင်တို့ထံမှစာပေးဖို့တန်ကြားထားပါတယ်။ဒီဇင်ဘာ17ရက်နေ့ကမင်းပြမျိုးနဲ့စိတ်တရချေးရွာတွင်ပြစ်ခတ်မှုပြီးရွာသားတစ်ထောင်ကျော်ဟာမင်းပြမျိုးနဲ့တေကန်ရွာဘက်ကိုတိမ်းချောင်ထွက်ပြေးနေရသလိုအနီးနားရွာတွေဖြစ်တဲ့တလူချောင်းမင်းဓမလက်ခုတ်တောင်ပုတ်ကေဖုံနာစတဲ့ရွာသား3000ကျော်ဟာလည်းရွာကနေထွက်ပြေးတိမ်းချောင်နေရပါတယ်။2018ခုနှစ်နှောင်းပိုင်းနဲ့2019ဒီဇင်ဘာလအထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဖြစ်စဉ်တွင်မှရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရှောင်းသသိန်းနီးပါးတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေမနေ့ကထုတ်ပြန်ထားပါတယ်။ဒါအပြင်တိုက်ပွဲစဉ်တွင်အရသာ80ကျော်သေဆုံးပြီး120ကျော်ဒဏ်ရာရရှိခဲ့တယ်လို့200နီးပါးတန်တရာနဲ့ဖမ်းဆီးထိန်းသိမ်းခံနေရတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။